မင်္ဂလာပါဆရာကြီးဦးတင်မိုးကွယ်လွန်ခဲ့တာဘာလို့လို့နဲ့ဆက်နှစ်ကျော်လို့ဆက်တနှစ်ပြည့်တော့မှာပါကလားဆရာက2009ခုနှစ်ဇန်နဝါရီလ22ရက်ကကွယ်လွန်ခဲ့တာလေကွယ်လွန်နာနှစ်တွေကြာခဲ့ပေမဲ့ဆရာကိုချစ်တဲ့ဆရာပြည့်သက်ကဆရာကိုအောက်မေ့စေတတစေပါပဲဆရာအတွက်အလွမ်းစာတွေစူပေါင်းထုတ်တဲ့သူကထုတ်ဆရာစာတွေပြန်ဖော်တဲ့သူကဖော်ဟုတ်လောကကျင်းပပြီးသွားတဲ့ဇာပေညီလာခံအခမ်းအနားမှာကိုပဲဆရာရုပ်ထုကြီးနဲ့မကုန်းနိုင်တဲ့တိုင်စိုက်ထူထားတာကြည်နူးစရာမြင်လိုက်ရပါသေးတယ်။နိုင်ငံအကျိုးဇာပေအကျိုးအထူးသဖြင့်ကဗျာလောကအကျိုးနေ့စဉ်နဲ့အမျှဆောင်ရွက်ခဲ့တဲ့ဆရာကျေးဇူးကိုအောက်မေ့ကြတာစမ်းလာတဲ့ကိစ္စမဟုတ်ပါဘူး။ပူဇော်တိုက်သူကိုပူဇော်တဲ့မင်္ဂလာတရားနဲ့အညီပါပဲ။ဒီလိုအချိန်မှာပဲဆရာမောင်စွမ်းကြီးရဲ့တငယ်ချင်းတင်မိုးဆိုတဲ့စာအုပ်ထွက်လာတာဟာဆရာ17နှစ်ပြည့်ကာလနဲ့စီလျော်အပ်ဆက်နေပါတယ်။တည်ကြတဲ့အတိုင်းဆရာတင်မိုးနဲ့မောင်စွမ်းကြီးဆိုတာကဗျာကြီးအကိုရင်းတွေပါ1958ခုလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကစပြီးတွဲတွဲနေလာခဲ့ကြကဗျာတွေဖွဲ့ခဲ့ကြနောက်ဆရာတင်မိုးပြည်ပကိုတင်းချောင်ထွက်ခွာလာခဲ့ပြီးမကြာလခင်မှာပဲမောင်စွမ်းကြီးကပြည်ပကိုရောက်လာဆရာနှစ်ပေါင်းတွဲသွားတွဲလာဖြစ်ကြပြန်ဆရာတင်မိုးကွယ်လွန်တဲ့အချိန်ထိပါပဲအဲ့ဒီလောက်ထိရေစက်ကြီးရဲ့ဆရာတွေပါအခုကြံရစ်တဲ့မောင်စွမ်းကြီးကသွားလေသူတငယ်ချင်းကိုရည်စူးပြီးတငယ်ချင်းတင်မိုးစာအုပ်ကိုထုတ်လိုက်တဲ့ဆရာတင်မိုးအကြောင်းရေးသည့်ရေးတိုက်သူကရေးလိုက်တဲ့စာမို့ဝမ်းမြောက်ဝမ်းသာကြိုရပါတယ်မောင်စွမ်းကြီးကဆရာတင်မိုးကိုလွမ်းပြလိုက်တော့ဆရာလွမ်းတယ်လို့စာဖက်သူတွေလည်းလွမ်းခွင့်ရလိုက်ကြပါတယ်ဆရာတင်မိုးအကြောင်းကိုအထုပ်ပတ်တီစာပေတစ်ခုမှလို့ဘေးနှစ်ကဘာဖြစ်ဘာလို့စသဖြင့်ရိုးရိုးစင်စင်ရေးတာမှမဟုတ်တာသူချစ်တဲ့တင်မိုးသူတည်တဲ့တင်မိုးရဲ့ကံသုံးပါအမှုအရာဇယိုက်လက္ခဏာတွေကိုမျက်စိတည်းမြင်လာအောင်ရေးချေထားတာကိုဆရာတင်မိုးရဲ့ကိုယ်အမှုအရာနှုတ်အမှုအရာစိတ်အမှုအရာတွေဟာလွမ်းကျင်စရာဖြစ်လာတော့တာပေါ့လွမ်းစရာတက်တက်တော့မဟုတ်ပါဘူးအားတက်စရာစားတအုပ်လို့လဲဆိုနိုင်မှာပါမွေးဖွားကြီးပြင်းရာတောချူအောင်ကြားကနေရုံထွက်ပြီးနိုင်ငံသည့်ကဘာသည့်ဖြစ်လာတဲ့ဆရာရဲ့လှူရှားမှုတွေကအားတက်စရာတွေပေါ့နိုင်ငံသည့်ကဘာသည့်ဖြစ်စေတော့ဆိုရဲရေမှန်းကျက်ကြီးတခွဲသားနဲ့ဆရာကတမင်စူးစားပန်းစားလုပ်ခဲ့တာမဟုတ်ပါဘူးသူဝါသနာသူစေတနာအတိုင်းရိုးရိုးရှင်းရှင်းလေးပဲကျင့်ကြံနေထိုင်ခဲ့တာပါဝါသနာကစာပေလေးလာတာကဗျာရေးဖွဲ့တာစေတနာကသူတည်ရတတ်တဲ့စာနဲ့ကဗျာနဲ့သူ့စာဖတ်သူတွေသူ့နိုင်ငံသားတွေအကျိုးကိုစောင့်ကြည့်တဲ့စေတနာအဲ့ဒီဝါသနာနဲ့စေတနာကပဲအများသူငါချစ်ကြတဲ့တင်မိုးဖြစ်လာအောင်ဖန်တီးပေးလိုက်တာပါလားလို့နားလည်မိပါတယ်ဆရာတင်မိုးကအနေရိုးပါတယ်ဝိတာစားတာနေတာထိုင်တာကအစရိုးရိုးပါပဲရိုးရိုးဆိုရင်အသုံးကတော့နည်းနည်းလွန်သွားမလားမသိပါဘူးဆရာအဝတ်အနေကရိုးရိုးထက်ကိုရိုးပါသေးတယ်လို့ဆိုရမလို့ပါပဲဝေပုံစားပုံတမ်းမီလမ်းမီဖြစ်တာမဖြစ်တာနေတာထိုင်တာအများအထင်ကြီးစရာဖြစ်တာမဖြစ်တာအဲ့ဒါတွေဆရာစိတ်ထဲမှာမှမရှိခဲ့ပဲစာတအုပ်စစ်လိုက်တဲ့ဒိုးနဲ့ကြည်နဲ့ရောင်ရင်းနိုင်တဲ့ဆရာပါခက်ကုတ်ကုတ်နေတဲ့ဆရာပါဒါပေမဲ့စာနဲ့ကြပြားနဲ့ပတ်သက်လာရင်အများပြည်သူအရေးနဲ့ပတ်သက်လာရင်တော့ဆရာကုတ်ကုတ်မနေတော့ပါဘူးပြောစရာရှိရင်ပြောရေးစရာရှိရင်ရေးတော့တာပါပဲဆရာမောင်စွမ်းကြီးပြောပြတဲ့သူ့တငယ်ချင်းအကြောင်းမှပဲကြည်လေမန္တလေးတက္ကသိုလ်ကျောင်းသားဘဝကလေးကကလောင်ရှင်အသင်းကိုဦးစီးဦးဆောင်လုပ်ခဲ့တာပဲဒီလိုနေရာမျိုးမှာအနေရိုးနေလို့မှမသင့်တော့တာကိုဒီနည်းလိုပါပဲနိုင်ငံမှာပြည်သူမလိုလားတဲ့သူတွေကအတင်းအဓမ္မမင်းလုပ်အုပ်ချုပ်တဲ့အခါဆရာအနေမရိုးနိုင်တော့ပြန်ပါဘူးကိုတန်ရာစားပြီးကိုတန်ရာကဗျာနဲ့ခေဝင်ကိုဝင်းထမ်းပြန်ရောမဟုတ်လားဝင်းထမ်းလို့အနှောင်အဖွဲ့ခံလိုက်ရတာလေအများသိတဲ့အတိုင်းအနှောင်အဖွဲ့ခံလိုက်ရလို့ဆရာတန်မဏိစိတ်တက်ကရှင့်ဖြစ်မသွားပါဘူးယုံကြည်ချက်ကိုကွယ်လွန်ချိန်ထိတသမတ်သေးစုပ်ကင်ခဲ့ပါတယ်ဆရာမောင်စွမ်းကြီးရဲ့စာအုပ်မှာအကြောင်းမတိုက်ဆိုင်လို့ထည့်ပြောမသွားတဲ့ကွန်မြူနစ်ဆန့်ကျင်ရေးလူကြီးမင်းကဗျာအကြောင်းနည်းနည်းလက်တို့လိုက်ချင်ပါတယ်ကိုကိုဝေဖန်မင်းဆန့်ကျင်မင်းဆိုရင်မင်းမင်းမြင်နိုင်ကွန်မြူနစ်လို့ဆွတ်ဆွဲပြီးနှီးမျိုးစုံနဲ့ဒုက္ခပေးခဲ့တဲ့အာဏာရှင်အုပ်ချုပ်သူတွေကိုအပြင်းအထန်တံပြန်ထိုးနှက်ထားတဲ့ကဗျာပါအဲ့ဒီကဗျာမှာတုံးထားတဲ့ဘာသာစကားကဒိုးဒိုးတောက်တောက်ထီထီမိမိလွလွရှင်းရှင်းမှုကျောင်းသားတွေသဘောကျနိုင်တယ်လို့နိုင်ငံသားတွေကိုမြန်မာစာပြတဲ့ဆရာတူဦးကသဘောရပါတယ် ဒီတော့အတန်းထဲမှာသင်စာအဖြစ်အသုံးချကြည့်ပါတည်း။အဲ့ဒီကဗျာကိုသင်ပေးနေတဲ့အချိန်ကျောင်းသားတွေမျိုးနေတက်ကြွနေလိုက်ကြတာများအတော့ကိုပြောစရာကောင်းတည်း။ကျောင်းသူတယောက်ကတော့အတန်းထဲမှာသင်ရယုံနဲ့အားမရနိုင်တော့ပါဘူး။အင်္ဂလိပ်ဘာသာနဲ့လည်းဖြန့်ကျင်ပါတယ်ဆိုပြီးသူဆန္ဒနဲ့သူအင်္ဂလိပ်လိုဘာသာပြန်တည်း။ဒါပေမဲ့ဘာသာပြန်တဲ့ကျောင်းသူကတာဝန်ရှိအဖွဲ့အစည်းတစ်ခုကဖြစ်နေတော့သူ့နာမည်မခံပါဘူး။မြန်မာဘာသာစကားသင်ယူရေးလေ့ကျင့်စာတစ်ခုအနေနဲ့သာလုပ်သွားတာပါ။မြန်မာစာစာလေးမဖြန့်ခဲ့ပါဘူး။အဲ့ဒီဘာသာပြန်ကကံအားလျော်စွာကိုယ့်စီမှာသိမ်းဆည်းထားပြီးရှိနေပါတယ်။စိတ်ဝင်စားသူတွေရှိရင်တော့မျှဝေပေးဖို့အသင့်မှာသူကောင်းစဉ်က Almighty Anti-Communist တဲ့ပြည်ရင်းပရိသတ်တွေမဟုတ်ပါဘူး။ပြည်ပနိုင်ငံခြားသားတွေကလည်းဆရာကဗျာကိုတလီတစားတခုံတမင်ဖတ်ကြတာပါ။အခွင့်ကြုံတော့အရေးကြီးတဲ့အချက်တစ်ချက်ကိုလည်းဆက်စီရင်ခံလိုက်ပြရစေ။ဒီစာဝိုင်းပေဝိုင်းစကားဝိုင်းအစီအစဉ်ဟာကိုယ်စိတ်ကူးပေါက်လို့ပေါ်လာတဲ့အစီအစဉ်မဟုတ်ပါဘူး။ဆရာတင်မိုးမကွယ်လွန်ခင်အခုလွတ်လပ်တဲ့အာရှအသက်မှာပဲဆရာအစီအစဉ်တင်ဆက်ခဲ့တဲ့မြမစာပေခရီးပင်မညေစည်းအစီအစဉ်ကိုအောက်မေ့လို့ဝိုင်းဖွဲ့ဖြစ်လာတဲ့အစီအစဉ်မှာဆရာလိုဝမ်းစာမပြေပေမဲ့ဆရာချစ်တဲ့မြမစာအရေးရှိသမျှခွန်အားလေးနဲ့စူးစမ်းလှုပ်ရှားကြည့်ခဲ့တာပါ။စာလန်းခင်းပေးခဲ့တဲ့ဆရာကိုရိုရိုသေသေကတော့လိုက်ပါတယ်။စာပေမြင့်ပြီးလူမျိုးတင်ပါစေ။